ဂျာမနီနိုင်ငံမှာ၃ရက်တာကျင်းပမယ်တောက်ကြနေစတင်တဲ့နှစ်ပတ်လည်မြူးနစ်လုံခြုံရေးညီလာခံဖွင့်ပွဲမှာယူကရိန်းအတွက်အမေရိကန်ရဲ့ထောက်ပံ့မှုကိုပါတီကြီးနှစ်ရက်စလုံးကနေထောက်ခံမှုပြတဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်50လောက်ပါတဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာပါကမ္ဘာတစ်လောကရာနဲ့ချီတဲ့နိုင်ငံရေးသမားတွေစစ်တပ်တာဝန်ရှိသူတွေတန်တမန်တွေတက်ရောက်ကြတဲ့ဒီအခမ်းအနားမှာအမေရိကန်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်ခေါင်းဆောင်တွေအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေပူးပေါင်းပြီးတက်ရောက်ခဲ့ကြတာလည်းဖြစ်ပါတယ်1963ညီလာခံစတင်ခဲ့တဲ့အချိန်နောက်ပိုင်းအခုအမေရိကန်ကိုယ်စားလှယ်အဖွဲ့ဟာလူ့ရေအများဆုံးကိုယ်စားလှယ်အဖွဲ့တစ်ခုဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်တွေတက်ရောက်တဲ့ဒီညီလာခံကိုနှစ်ပေါင်း20အတွင်းမှာပထမဆုံးအချိန်ဖြစ်တဲ့ရုရှားခေါင်းဆောင်တွေကိုတော့မဖိတ်ကြားခဲ့ပါဘူး။မနစ်တုန်းကတော့ဒီညီလာခံကိုတက်ရောက်ဖို့အတွက်ရုရှားဘက်ကညှင်းပယ်ခဲ့တာဖြစ်ပြီးရုရှားကယူကရိန်းကိုကျူးကျော်စစ်မဆင်နွှဲခင်၄ရက်အလိုမှာဒီညီလာခံကလည်းပြီးဆုံးခဲ့တာပါ။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်နေတိုးမဟာမိတ်နဲ့ဥရောပသမ္မဂတို့ကြားပိုခိုင်မာသွားစေတယ်လို့အမေရိကန်လွှတ်တော်အမတ်တွေကြားမှာလည်းစီးလုံးသွားစေပါတယ်။ယူကရိန်းကိုကူညီထောက်ပံ့ရမှာအမေရိကန်ပါတီကြီးနှစ်ရက်စလုံးကနေအပြစ်ဝရက်တည်တယ်ဆိုတာဒီညီလာခံကိုရောကမ္ဘာတဝန်းကိုပါသတင်းစကားပန်းနိုင်မှုတက်ရောက်တာလို့အထက်လွှတ်တော် Republican အနည်းစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ယူကရိန်းကို F-16 တိုက်လေယာဉ်တွေတိုက်ရိုက်စစ်လို့ဖို့လေပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းပါတယ်။ဒီလင်းတွေယာယီယူကရိန်းကချိုးပန်းနေပေမဲ့အမေရိကန်ဘက်ကအခုထိသဘောမတူသေးပါဘူးဒီခေတ်မီလင်းတွေဟာယူကရိန်းရဲ့ဝေဟင်ကိုထိန်းချုပ်ရေးမှာတည်တာတဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့လွှတ်တော်အမတ်၅ဦးကသမ္မတဘိုင်ဒန်စီကိုစာပေးဖို့ပြောကြားခဲ့ပါတယ်